မြန်မာနိုင်ငံမှာမတူကွဲပြားတဲ့ဘာသာဝင်တွေကြားအမုန်းတရားတွေမယုံကြည်မှုတွေတိုးလာအောင်သွေးထိုးလှုံ့ဆော်နေသူတွေရဲ့အနေရှိနေတော့မယ်လို့သက်ဆိုင်ရာဘာသာရေးခေါင်းဆောင်တွေကသတိပေးလိုက်ပါတယ်။ဒီအနေတွေကိုအချိန်မီတားဆီးကာကွယ်နိုင်မှုရာကန္တာပေါင်းစုံဘာသာပေါင်းစုံကလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကဝိုင်းပြီးပူးပေါင်းလှုပ်ဆောင်ကြဖို့လေနှိုးဆော်ပါတယ်။ဒီသတင်းပြည်စုံကိုရန်ကုန်ကနေကိုချောချောသိန်းကဆက်တင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံနေရာတော်များများမှာမတူကွဲပြားတဲ့ဘာသာဝင်တွေကြားအကြမ်းဖက်အဒီကယုံအခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်အခုချိန်ထိနှစ်ဖက်ကြားမှာတန်တရာတွေရှိနေကြဆဲဖြစ်ပြီးကိုကြိုးရှာကျင်သူတွေကသွေးထိုးလှုံ့ဆော်တာကြောင့်အချိန်မရွေးတခုခုပြန်ဖြစ်နိုင်တဲ့အန္တရာယ်ရှိနေတော့မယ်လို့သတိပေးလိုက်ကြတာပါ
ဖြစ်ပေါ်လာတဲ့မူမူရေးပြဿနာတခုကိုအခွင့်အောင်းယူပြီးတဲ့အခါမှာဘာသာရေးအတွေ့အကြုံဖြစ်အောင်သူတို့ကြိုးစားပြီးတော့ဖန်တီးလျက်ရှိပါတယ်เนาะအဲ့လိုဖန်တီးလျက်ရှိတဲ့အတွက်ကြောင့်ကာယကရှင်ဘာသာဝင်များဟာတို့ဘာသာနှစ်ခုရဲ့ထိတိုက်မှုဆိုပြီးတော့ဝင်လာတဲ့အနေအထားမရောက်သေးတဲ့အတွက်ကြောင့်အခုနောက်ပြောတဲ့အကြောင်းတရားဖြစ်တဲ့ဘာသာရေးအတွေ့အကြုံမရောက်ရောက်အောင်တွန်းပို့နေတဲ့အဲ့ဒီအကြောင်းတရားများကိုထိ ंछ ုံနိုင်မယ်ဆိုလို့ရှိရင်တော့ဒီကိစ္စများဟာဟိုရပ်တန့်သွားမယ်လို့ထင်ပါတယ်။အဲ့လာဒီခုနောက်ပြောတဲ့စနစ်တကျစီမံကိုကဲနေတဲ့သူများရဲ့စိတ်ပေါ်မှာမူတည်တယ်သူတို့လုပ်ချင်တဲ့အချိန်မှာထလို့ဥပါပဲသူတို့ဟာဆက်လက်ရှင်းသန်တည်ရှိနေသေးတဲ့အတွက်အနေရှိသေးပါလို့ပဲကျွန်တော်ဖြေပြတ
ယ်။တန်တရာများအကြမ်းဖက်မှုများနဲ့ဆက်လင်းပြီးရန်ကုန်မြို့တော်ဝင်နှင်းစီခန်းမမှာတောက်ကြနေကလုခဲ့တဲ့ရင်းချမ်းမှုတိစောက်ရေးကွန်ရက် PCN ရဲ့သတင်းစာရှင်းလင်းပွဲတွင် PCN ရဲ့နာယကဒူးလည်းဖြစ်အစ္စလမ်ဘာသာရေးခေါင်းဆောင်ဒူးလည်းဖြစ်တဲ့ဦးအေးလွင်ကပြောသွားတာပါ။နောက်ွယ်ကကြိုးကန်စီစဉ်သူတွေကြောင့်မတူကွဲပြားတဲ့ဘာသာဝင်တွေကြားရုံးရင်းဆန့်ခတ်အခြေအနေတွေဖြစ်ခဲ့တယ်ဆိုတာကိုဒီသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့သူအားလုံးကအထူးထောက်ပြခဲ့ကြပါတယ်အဲ့ဒီလူတွေဟာဘယ်သူတွေဖြစ်နိုင်တယ်လဲဆိုတဲ့နေရာမှာတော့ဘာသာရေးကိုအသုံးပြုပြီးအစွန်းရောက်အမုန်းတရားဝါဒဖြန့်ချီသူတွေကိုထောက်ပြကြသလိုတိုင်းပြည်မှာလက်ရှိသွားနေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေအတားအဆီးအဟန့်အတားဖြစ်အောင်နောက်ဆုံးပြည့်စည်အောင်လုပ်လို့တဲ့အရင်ခေတ်ဟောင်းစနစ်ဟောင်းကိုဖက်တွယ်ထားခြင်းသူတွေလည်းပါတယ်လို့အခိုင်အမာပြောကြပါတယ်ဒီအခြေအနေကိုတာဝန်ရှိသူတွေကမထိန်သိမ့်ဘူးဆိုရင်တော့ပြည်တွင်းမှာတည်းမကဒီဘက်မှာနေထိုင်ကြသူတွေအတွက်ပါအန်ဒရယ်ရှိလာနိုင်တယ်လို့ထောက်ပြသူကရှူဝါယောင်တန်ကလှူရှာမှုကွန်ရက်ကဥဆောင်တန်ကတပားဖြစ်သူအရှင်ပန်တော်ဝန်တပ
ါအခုရှိနေတဲ့ဒေရဝရဓမ္မကွန်ရက်တို့အခု969တို့အခုဒီဘာသာရေးတိုက်ခတ်မှုကိုဟောနေတဲ့ဓမ္မဂရိကတို့အစိုးရရေးမြို့ပဲနဲ့ဥပဒေပုံမှန်တွေမထုတ်ဖဲနဲ့အခုလို့လွတ်ထားမယ်ဆိုရင်တော့တိုင်းပြည်ကတော်တော်လေးစိုးရင်စရာပြင်မှာရှိတယ်အန်ဒရယ်လည်းရှိလာနိုင်တယ်အဲ့ဒီအန္တရာယ်တွေကဘာတွေလဲဆိုရင်အခုမြန်မာနိုင်ငံနဲ့မကတော့ဘဲနဲ့မလေးတို့အခြားပေါ့နော်ဘရူနိုင်းအင်ဒိုနီးရှားကာတာဂျော်ဒန်အဲ့လိုအစရှိတဲ့နိုင်ငံတွေနောက်တစ်ခါအင်္ဂလန်ပြင်သစ်အဲ့ဒီမှာကြောင်းတက်နေတဲ့ကြောင်းသားတွေမြန်မာတွေရှိသမျှဘယ်တော့မှသူကကဘာကြီးမသွားနိုင်တဲ့မြန်မာတွေအေးချမ်းချမ်းစားသင်နေတဲ့မြန်မာတွေအတွက်ငြင်းချမ်းမှုဆိုတာဖြစ်မလာနိုင်ဘဲနဲ့အကြမ်းဖက်ချင်းခံရမှာတွေကိုသူကအဲ့လောက်ကြီးမားတဲ့အန္တရာယ်တွေဖြစ်လာနိုင်တာ
ရုံးဝင်းစံခတ်အခြေအနေတစ်ခုဖြစ်ပြီးဆိုရင်အစုသုံးစုပေါ်လာပြီးအဲ့ဒီလူတွေကတော့ကြိုးကင်သူအစုအမုန်းတရားဖြန့်ချိခံရတာတွေကြောင့်မထင်မှတ်ပဲပါလာတဲ့အစုနဲ့နောက်ဆုံးအစုကတော့လူရက်သူတွေပဲဖြစ်တယ်လို့ပြောသူက PCN ရဲ့နိုင်ကဒူးလည်းဖြစ်အစ္စလမ်ပညာရှင်စာရေးဆရာဒူးလည်းဖြစ်သူဒေါက်တာမြင့်သိန်းခေါ်ငင်းချမ်းလူလင်ပ
ါဒီအမုန်းတရားဖြန့်ချိမှုတွေကကျွန်တော်မြန်မာလူတွေရဲ့စိတ်ဓာတ်ကိုဖျက်ဆီးပါကျွန်တော်တို့မြန်မာလူတွေစိတ်ဓာတ်ကိုနေရာတကာဖျက်တယ်ရှင်းပြောလို့ဒီမားတွေတော့ဘဝကိုဖျက်ဆီးတယ်ကျွန်တော်ကိုယ်စင်နဲ့ခံစားရတာပေါ့ပါတပြီတော့တိုက်တာလည်းဖြစ်ပါနော်။ဒါကြောင့်မို့ဒီမုံတရားတွေရက်သွားရင်ကျန်တဲ့ဥပဒေရက်သွားမယ်ဆိုတဲ့အကြောင်းသင်ပြ
။အများပြောနေကြတဲ့ခိုင်မာတဲ့ဥပဒေတရက်မပြထမ်းနိုင်သေးခင်မှာကိုပဲကိုဒေတာလိုက်ဝိုင်းလုံးကြမယ်ဆိုရင်ထိမ့်နိုင်ပါတယ်လို့အရှင်ပန်တော်ဝန်တကမိန်ပါတယ်
။သူတို့ချပေးတဲ့ကောလာဟာလသူတို့ဟောတဲ့မဟုတ်မကအဲအထမတွေကိုသိရှိနားလည်အောင်လို့ဒီမြန်မာနိုင်ငံတို့မှာရှိနေတဲ့ငါးသိန်းသောဒီရဟန်းတော်တွေနဲ့အခြားပါတာသုံးမျိုးရဲ့ခေါင်းဆောင်တွေပူပေါင်းပြီးတော့ဒီပြည်သူလူထုတွေကိုနားလည်သဘောပေါက်အောင်မက်ဆေ့တွေကိုပေးဖို့လိုတယ်အဲ့ဒါဆိုရင်တော့အချိန်ပြည့်မယ
်အမုံတရားဝါဒဖြန့်နှံမှန်သမျှကိုအစိုးရအနေနဲ့ထိရောက်စွာဟန်တာရည်ယူပေးဖို့အကြံဖတ်မှုဖြစ်လာရင်လေလုံခြုံရေးတာဝန်ရှိသူတွေကလိုအပ်သလိုပြစ်မိန်ပေးပြီးအပြစ်မဲ့လက်နက်မဲ့ပြည်သူတွေကိုကာကွယ်ပေးဖို့အကြံဖတ်မှုဖြစ်ပြီးသွားရင်လေကျူးလွန်သူတွေကိုဖော်ထုတ်ပြီးထိရောက်စွာရည်ယူပေးဖို့အပြင်အကြံဖတ်ခံရသူတွေရဲ့ခုခံပိုင်ခွင့်တွေကိုလည်းဥပဒေအရအကျိုးခံစားခွင့်ပေးဖို့ECN အဖွဲ့ကတောင်းဆိုပါတယ်။ဒါ့အပြင်လွှတ်တော်တွေအနေနဲ့လည်းဘာသာရေးကိုနိုင်ငံရေးအတွက်အလွဲသုံးစားလုပ်ပြီးတော့လူမျိုးရေးဘာသာရေးပဋိပက္ခတွေပေါ်ပေါက်စေတာကိုအရေးယူနိုင်မဲ့ဥပဒေတရက်ကို အမြန်ဆုံးရေးဆွဲပြဌာန်းပေးဖို့လဲတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။